မလေးတိုင်းမြင်းကြံနဲ့တောင်သာမြို့ကြားမှာစစ်ကောင်စီတပ်ရင်တန်းကိုကြားဖြတ်တိုက်ခတ်ခဲ့တာကြောင့်စစ်တပ်ဘက်ကအသေးဆုံးတာတွေရှိတယ်လို့လက်နက်တွေလည်းသိမ်းဆည်းရမိခဲ့တယ်လို့ဒေသခံကာဝေးတပ်ဖွဲ့တွေကပြောပါတယ်။မကွေးတိုင်းအံပဒန်းလမ်းပိုင်းမှာလည်းစစ်ကောင်စီတပ်အင်အားတိုးချဲ့လို့ဆောင်နေချိန်မှာပဲမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မန္တလေးနဲ့မကွေးတိုင်းတွေကအခြေအနေတွေရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံပြောပြပေးပါပါခင်ဗျာ။
မန္တလေးတိုင်းမြင်းကြံတောင်သာလမ်းပိုင်းမြင်းကြံမြို့တောင်ရှိတိုးကိတ်အနီးမှာစစ်ကောင်စီတပ်နဲ့စစ်ကောင်စီကိုထောက်ခံတဲ့ပြူစောထီတွေလိုက်ပါတဲ့ရင်တန်းကိုဇန်နဝါရီလ12ရက်နေ့မနက်ပိုင်းကာကွယ်တပ်ဖွဲ့တွေကကြားဖြတ်ချုံခိုတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။တိုက်ခိုက်မှုတွင်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြူစောထီဖွဲ့တချို့သေဆုံးမှုရှိပြီးလက်နက်တွေနဲ့တင်းစီရမိတဲ့ကြောင်းတိုက်ပွဲမှာပါဝင်သူတူကပြောပါတယ
်။ကတော့ဒီလိုမျိုးမှာမရှိတာကိုသူတို့သွားအမြဲတမ်းဆောက်ရွေးပြီးသွားယူရတယ်ကတင်းကြားတယ်ကျွန်တော်တို့တောင်တာမြင်းရအဆက်ပေါ့ခုနကစာကြွေးပြည့်တဲ့နီနာလေးတို့ဘက်မှာသူတို့ကလူနာကြောင့်ရှင်းနေတဲ့တင်းပုံးယူတဲ့သဘောမျိုးအဲ့ဒီမှာသူတို့ကပြီးတော့ဒီပြည်ကအများဆုံးပါတာသူတို့အဲ့ဒီမှာကြားဖြတ်ပြီးချုံမှုတက်ချံပေါ်ကနှစ်ခုနဲ့ကားလေးတစ်စီးနဲ့ကားပြည့်တစ်စီးနဲ့သူတို့ဒီဟိုမောင်းနိုင်တဲ့ကိုအဖြစ်ကကျွန်တော်တို့အတော်ဟိုပေါ့တော်လည်းအဖွဲ့ရအကြပြချင်ဘူးအဟိုဘဝင်းလုံးပြီးတော့တိုက်ခိုက်တာသူကျွန်တော်တို့အရင်ကအဆောင်ယူတိုက်ခိုက်လိုက်တော့ကြတော့သူတို့အထူးကြီးအစားဆုံးများစွာနဲ့အယူဟာပြီးသွားတယ်လေဒီညံဘက်ကိုပြန်ပြီးတော့ဆုတ်သွားတော့သူတို့ဘက်ကဟိုဟာပေါ့ကျွန်တော်တို့တနက်တည်းနဲ့ရေဂျမ်ပါတစ်ခုရေဆယ်ရနီလည်းရတယ်ဆယ်ရနီဆိုတာအချိန်ကြီးပေါ့နော်
ချုံကိုတိုက်ခိုက်မှုကိုမြင်းကြံတဲ့တောင်သာမြို့ကကာကွယ်တပ်ဖွဲ့တွေပူးပေါင်းလှုပ်ဆောင်တာဖြစ်ပြီးတိုက်ပွဲမှာပါဝင်သူရဲ့ပြောပြချက်အရဆိုရင်စစ်တပ်ထောက်ခံတဲ့ပြူစောတိ10ဦးထက်မနည်းတည်ဆုံတယ်လို့ဆိုပါတယ်။မကွေးတိုင်းဘက်မှာဆိုရင်လည်းရခိုင်ပြည်နယ် MHC site အနောက်ပိုင်းတဲ့စစ်ဌာနချုပ်ကိုအရခတ်တပ်တော်အေကထိန်းချုပ်လိုက်တဲ့နောက်အမ်ပဒန်းလိုင်းမှာရှိတဲ့စစ်တပ်အခြေစိုက်တဲ့နေရာတွေမှာစစ်ကောင်စီဘက်ကအင်အားဖြည့်တင်းပြီးတော့ခံစစ်ပြင်နေတယ်လို့ဆိုပါတယ်။ကာကွယ်ပစ္စည်းစေုံတွေအများဆုံးရှိတဲ့မကွေးတိုင်းကိုအဓိကကာကွယ်ဖို့အမ်ပဒန်းလမ်းပိုင်းကကပ္ပစဆလီ၊နိုင်ရီကန်လီချောင်းရံကာကွယ်စခန်းနဲ့အမြောက်စစ်စီကိုကဲမှုဌာနချုပ်တို့မှစစ်ကောင်စီကအင်အားဖြည့်ဆည်းပြီးတော့အဓိကပြင်ဆင်တာလို့ဒေသခံ PDF ကာကွယ်တပ်ဖွဲ့ဖြစ်တဲ့ PRA မကွေးရဲ့ပြောခွင့်ရသူကိုနောင်သူရင်ကပြောပါတယ
်။ဒီမှာတည်းကိုမုံရောင်းတိုင်းရဲ့အတွက်ကိုသူတို့ကျွမ်းနေတာမျိုးရှိတယ်။ဒီခံစစ်ပြင်နေတာမျိုးပေါ့နော်။ဟိုမှာလက်ရှိဆိုရင်လက်ရှိဒီကျွန်တော်ဖုံးပြောနေတဲ့အချိန်မှာကိုအဲ AI တစ်ဖြည့်နေရှိရပေါ့နော်ဒီကမြင်တာလည်းပုံစံမျိုးဆိုလို့ရှိရင်တော့ဒီလက်နက်ကြီးတွေအားဖြည့်နေရမျိုးရှိရပေါ့နော်အဲအဲ့ချိန်မှာဆိုလို့ရှိရင်120ရောမဟာဝဇ္ဇလိုမျိုးတွေပြီးလို့ရှိရင်105မမဟာဝဇ္ဇလိုမျိုးတွေပေါ့ဒေါ်လာရင်းနေရာမျိုးတွေကတိုက်ခိုက်တာလည်းမလာဘူးငွေဆိုတဲ့အဆက်ကောင်ကြီးတွေကပြင်ဆင်နေတယ်အဲ့နေရာရပေါ့နော်အဲ့တော့ဟိုပြောရမယ်ဆိုရင်ပုံပြီးပြင်းထန်လာနိုင်တဲ့အနေအထားမျိုးတော့ရှိတယ်ပြောလို့ရတယ်ခင်ဗျာ
အမ်ပဒန်လမ်းပိုင်းမှာရှိတဲ့စစ်တပ်အခြေစိုက်တဲ့နေရာတွေမှာစစ်တပ်ရဲ့ရှီတန်းကင်းစခန်းတွေကိုဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်တာတွေရှိသလိုစစ်ရင်တန်းတွေကိုကာကွယ်တပ်ဖွဲ့တွေဘက်ကမကြာခဏမိုင်းဆွဲတိုက်ခိုက်တာ၊ဂျုံခူတိုက်ခိုက်တာတွေကြောင့်စစ်ကောင်စီဘက်ကထိခိုက်သေးဆုံးတဲ့သတင်းတွေမကြာမကြာထွက်ပေါ်ပါရယ်။ဒီသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိပါဘူး။တိုက်ခိုက်မှုသတင်း၊ထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလို VOA အနေနဲ့လည်းတရားတည်ပြုချက်ရဖို့ကြိုးစားနေစေဖြစ်ပါရယ်။တိုက်ပွဲဖြစ်တဲ့နေရာတွေမှာလုံခြုံရေးအကန့်အသတ်တွေရှိသလိုသတင်းတီးပြုဖို့အတွက်ဆက်သွယ်ဖို့လည်းအခက်အခဲတွေရှိနေပါတယ်ခင်ဗျာ။